လန်ဒန်မှာကျင်းပနေတဲ့ NATO စစ်မဟာမိတ်အဖွဲ့ခေါင်းဆောင်တွေရဲ့အနှစ်80မြောက်နှစ်ပတ်လည်အစည်းအဝေးကိုတက်ရောက်နေတဲ့ American သမ္မတ Donald Trump ဟာပြင်သစ်သမ္မတ Emmanuel Macron နဲ့သဘောထားမတိုက်ဆိုင်မဲ့အငင်းပွားခဲ့ပါတယ်။မိနစ်40ကြာသတင်းထောက်တွင်တွေ့ဆုံမင်းမြန်းချိန်မှာ American နဲ့ပြင်သစ်ခေါင်းဆောင်နှစ်ဦးကြားအခြေအတင်ဖြစ်ခဲ့ကြတာပါ။ NATO အဖွဲ့အတွင်းကုန်ကျစရိတ်ဆိုင်ရာကိစ္စအကြမ်းဖက်ဝါဒဆွဲဆိုင်ရာအပြင် Syria ကို Turkey ကျူးကျော်ဝင်ရောက်မှုနဲ့ American တပ်တွေဆုတ်ခွာမှုအဆုံးပြဿနာရဲ့အတော်များများမှာသဘောထားမတိုက်ဆိုင်ပဲဖြစ်နေကြတာပါပြင်သစ်သမ္မတမေခရွန်ကနေတိုးကိုဝေဖန်တာနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတကပြင်သစ်သမ္မတကိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုခဲ့တာပါဒီလိုဝေဖန်မှုတွေလုပ်ခဲ့ကြပေမဲ့နိုင်ငံခြားမပြေလည်မှုတွေဟာနှိမ့်နိုင်လို့ရမှာဖြစ်ကြောင်းနှစ်ဖက်စလုံးကအပြုသဘောဆောင်ပြောကြားခဲ့ကြပါတယ်ဒီအငင်းပွားမှုကအသေးအဖွဲသာဖြစ်ကြောင်းသမ္မတထရမ့်ကပြောကြားခဲ့တယ်လို့သမ္မတမေခရွန်ကလည်းဒီပြဿနာကိုနှိမ့်နိုင်နိုင်မှာဖြစ်ကြောင်းပြောခဲ့ပါတယ်လန်ဒန်ကိုရောက်နေတဲ့သမ္မတထရမ့်ဟာသမ္မတကရောမယ်လနီယာထရမ့်နဲ့အတူဗြိတိန်ပြည်မကြီးအဲလစ်စဘက်ရဲ့ဖိတ်ကြားခြင်းနဲ့အင်္ဂါနေ့ညနေပိုင်းကဘတ်ကင်ဟမ်နန်းတော်မှာကျင်းပတဲ့ဧကန်ပွဲကိုတက်ရောက်ခဲ့ပါတယ်။ဒါဟာဗြိတိန်ဘီယင်မာကြီးနဲ့တက်ပြက်အချင်းမျိုးတွေ့ဆုံတာဖြစ်ပြီးနန်းတော်ကိုမသွားခင်မှာတော့အင်ရှိမင်းသားချားလ်စ်နဲ့ကျင်းရတော်တို့ကိုတွေ့ဆုံခဲ့ပါတယ်။အမေရိကန်သမ္မတထရမ့်ကိုလန်ဒန်မှာဆန္ဒပြမှုတွေရှိခဲ့ပြီးဒီထဲမှာဗြိတိန်နဲ့အမေရိကန်တို့ကြားကုန်သွယ်ရေးဆိုင်ရာသဘောတူညီမှုနဲ့ပတ်သက်ပြီးဗြိတိန်ရဲ့ကျန်းမာရေးဝန်ဆောင်မှုဆိုင်ရာမှာနစ်နာမှုတွေရှိလာနိုင်တာကိုစိုးရိမ်တဲ့စီးဝင်တန်းတွေရဲ့Stop Trump Coalition အဖွဲ့ဦးဆောင်တဲ့ဆန္ဒပြသူတွေလည်းပါဝင်ပါတယ်